တသင်းဂီတမျိုးစုံကိုတိုက်ရိုက်နားထောင်နိုင်အောင်ဝန်ဆောင်မှုပေးတဲ့ Spotify ကိုလာစဉ်ကြေးပေးပြီးတော့သုံးဆွဲတဲ့ Premium Member စံတရာချော်သွားပြီလို့ Spotify ကုမ္ပဏီက April 29ရက်နေ့ကကြေညာပါတယ်။လောလောဆယ်နိုင်ငံပေါင်း89နိုင်ငံမှာဝန်ဆောင်မှုပေးနေတဲ့ Spotify ကစွီဒင်နိုင်ငံ Stockholm မြို့အခြေစိုက်ကုမ္ပဏီဖြစ်ပါတယ်။တသင်းဂီတလို့အလွယ်ပြောပေမဲ့စာအုပ်တွေကိုအတန်းထွက်ဖတ်ပြရတဲ့ Audiobook ဝန်ဆောင်မှုမျိုးလဲ Spotify မှာရပါတယ်။ Apple, Google, Amazon စတဲ့ပြိုင်တဲ့ online music streaming ဝန်ဆောင်မှုလုပ်ငန်းကြီးတွေမှာ Spotify ကဘာကြောင့်ပြိဿတ်ပုံများနေရတာပါလဲ။လာစီဂျီပေးသုံးဆွဲတာချင်းအတူတူ Apple Music ဆိုရင်လောလောဆယ်သုံးဆွဲသူတန်း90လောက်ရှိတာမို့ Spotify နဲ့ထက်ဝက်လောက်ကွာပါတယ်။ Spotify ရဲ့ဝန်ဆောင်မှုလုပ်ငန်းကတခြားလုပ်ငန်းတွေထက်ဝါရင့်ပြီးအခြေခံနေတာကတော့တပန်းတာတဲ့အချက်ပါ။ဒါရမက Spotify ကသူ့ရဲ့ Premium Member တွေကိုတခြားဝန်ဆောင်မှုတွေနဲ့တွဲပေးတာကလည်းဆွဲဆောင်မှုတစ်ခုဖြစ်တယ်လို့ Spotify ကိုကိုယ်တိုင်သုံးနေတဲ့ VOA ဝိုင်းတော်သူမတ်ဤတန်စင်ကပြောပြပါရယ်
။သူကအများကြီးတခြား Promotion တွေတခြားဒစိမ့်တွေတခြား Brand တွေနဲ့ပေါင်းပြီးတော့ Promotion တွေအများကြီးရှိတာပေါ့။ဥပမာမြန်မာကျောင်းသက်တုံးကတက္ကသိုလ်ကျောင်းသူဆိုလို့ရှိရင်တက္ကသိုလ်ကျောင်းရဲ့ Email Address ရှိလို့ရှိရင် 50% 50% ခိုင်နှုန်းလျှော့ဈေးပေးပါရယ်။အဲ့တော့ပုံမှန် premium သုံးတဲ့လူတွေက10ပေးရမယ်ဆိုရင်ညီမနေက50ပဲပေးရပါတယ်။
5ดอลลาร์
ပဲပေးရပါတယ်။နောက်ပြီးတော့အခုကျတော့လေသူကဒီ Hulu တခြားရုပ်ရှင်ကြီးရဲ့ဟိုဝန်ဆောင်မှုနဲ့ချိတ်ဆက်ထားတယ်ဆိုတော့ဒီ Spotify မှာသုံးဆွဲတဲ့လူတွေအနေနဲ့တခြားအမျိုးအစားကိုလည်းတခြားရဲ့ number ဝင်ပြီးသားအဖွဲ့ဝင်ပြီးသားဖြစ်သွားတယ်။အဲ့ဒါဆိုတော့သူတို့အဲ့လိုကြော်ညာပေးတာတွေနဲ့ဆွဲဆောင်တဲ့အတွက်ပို့ပြီးတော့လူများလို့ထင်တယ်
ဆိုအဓိကညီမဒီ Spotify ကိုတုံးတာ3ရက်လောက်ရှိပြီဆိုတဲ့ခါကျတော့သူ့ရဲ့အားနည်းချက်အားတာချက်ပေါ့နော်အဘလို့ရှိတယ်လဲအခုဆိုရင်တုံးတဲ့သူတန်းတရာအထီးရှိသွားပြီဆိုတော့ဒီရဲ့ music streaming လုပ်ငန်းကတော်တော်လေးကြီးကျယ်လာရပေါ့လေဆိုတော့ဘာကြောင့်သူဒီလိုအောင်မြင်လာရလို့ထင်လဲ
စပြီးတုံးပြတာကတော့ဒီဈေးနှုန်းကမဆိုးဘူးလို့ထင်လို့ပါ10ဒေါ်လာဝန်းကျင်လောက်လဲဆိုတော့လေဒီအကယ်၍အခွေတစ်ခွေတချင်းခွေတစ်ခွေဝယ်မယ်ဆိုလို့ရှိရင်10ဒေါ်လာနဲ့ဒီ10ဒေါ်လာထက်မကတော့ပေးရမှာပေါ့ဒါပေမဲ့အခုတော့တစ်လကို10ဒေါ်လာလောက်နဲ့ကိုကြိုက်တဲ့တချင်းကိုလည်းရွေးပြီးတော့နားထောင်ရတော့အဲ့နဲ့စပြီးတော့သုံးပြတာပါနောက်ပြီးတော့ကိုအဆင်ပြေတယ်လို့စိတ်ထဲမှာပေါ်လာခံစားချက်အလိုက်သူ့လုပ်ပေးထားတဲ့ playlist တွေလည်းရှိတယ်ဆိုတော့သုံးရတာပို့ပြီးတော့အဆင်ပြေတာပေါ့နော်နောက်ပြီးတော့တချို့ညီမခစ်ပေါ်တချင်းတွေလည်း Spotify မှာရှိရယ်အတန် quality လည်းကောင်းကောင်းနဲ့နားထောင်လို့လည်းရတဲ့အတွက်ဒီလိုမျိုးနိုင်ငံတကာကနေပြီးတော့နားဆင်တွေအတွက်အဆင်ပြေလို့ထင်ပါတယ်။တောင်အမေရိကတိုက်လက်တင်တချင်းနေတခြားဘာသာကိုရီးယားဂျပန်အဲ့လိုတချင်းနေကိုလည်းသူကအကုန်လုံးစုပြီးတော့စုပြီးထားတယ်လို့မျိုးဖြစ်နေတော့ကိုနားထောင်နေတဲ့စိတ်ထဲမှာပေါ်လာတဲ့အချိန်မှာအဆင်ပြေပြီးနဲ့နားဆင်လို့ရပါတယ်။နောက်တချို့နာမည်ကြီးဆိုတွေကကြတော့ Taylor Swift တို့ Madonna တို့သူတို့ကတချင်းအစ်တချို့ကို Spotify မှာလည်းတည်တဲ့အရင်ဆုံးထုတ်ကြရဲဆိုတော့အရင်ဆုံးနားထောင်ခွင့်ရတဲ့အတွက် Spotify အဆင်ပြေပါတယ်။ဒါပေမဲ့အားနည်းချက်ကတော့ဒီတချင်းတွေအကုန်လုံးမှာကိုပိုင်နေဆိုတာမရှိဘူးပေါ့။ဒီ10ဒေါ်လာပေးရဆိုပေမဲ့လည်း access သုံးခွင့်ပဲရတာပေါ့ဒီတချင်းတွေကကိုဖုန်းထဲမှာ download လုပ်ထားတာမရှိဘူးအပိုင်ရတာမရှိဘူး။တလောက်ကို10လောက်ပဲဆိုတော့တိတ်ပြီးတော့မများဘူးလို့ထင်ပေမဲ့လည်းကိုမတိပဲနဲ့ပုံနေတဲ့ပတ်စံဆိုတော့တစ်နှစ်တစ်နှစ်ပေါင်းလိုက်လို့ရှင်တော့အများကြီးကုန်သွားတာပေါ့ကိုတကယ်အပိုင်ရတဲ့တခြင်းလည်းမဟုတ်ဘဲနဲ့ပတ်စံပေးရတယ်လို့တော့တစ်ခါလေးတော့ခံစားမိပါတယ
်နောက်တစ်ခုကလည်းသူတို့ရဲ့စီးပွားရေးဟိုအနာဂတ် plan ပေါ့လေအစီအစဉ်ထဲမှာပါအခုနောက်ပိုင်းပါလာလဲဆိုတော့ podcast လုပ်ငန်း၃ခုလည်းမကြာခင်တော့ပဲသူတို့ဝယ်လိုက်တယ်ဆိုတော့လူတွေကနောက်ကျလို့ရှိရင်ဒီ online ပေါ်ကနေနားထောင်တာတခြင်းတစ်ခုရဲ့တစ်မျိုးရဲ့မဟုတ်တော့ဘူးနော်တခြင်းဂီတာတစ်မျိုးရဲ့မဟုတ်တော့ဘဲနဲ့တခြားဟာတွေကိုလည်းသူနားထောင်လာတာပုံများလာမယ်လို့သူတို့ကတော့မျှော်လင့်နေဆိုတော့မိုက်တန်းစင်အနေနဲ့ရောဒီတချင်းပြင်ပေါ်တော့ဒီလိုမျိုး online streaming ဝင်ဆောင်မှုကနေပြီးတော့ကိုယ့်အတွက်အကျိုးရှိတဲ့တခြားဟာတွေဘာတွေနားထောင်လို့ရတယ်လို့ရောပြောနိုင်တယ
်အခုဒီ iPhone က Apple Podcast ရှိပါတယ်အဲ့မှာကြတော့သူက NPR ဒီအမျိုးသား video ကနေပြီးတော့ဘ ഹു တုတဖြစ်စေတဲ့အကြောင်းအရာတွေအဲ့အမျိုးတွေ podcast ကြီးကိုတော့နားထောင်ပြပါတယ် Spotify မှာလည်းရှိပါတယ်ဒါပေမဲ့လည်းအခုလောလောဆယ်တော့Spotify မှာရှိတဲ့အမျိုးအစားအဲ့လောက်မများသေးပါဘူး audio book တွေလည်းရှိပါတယ်ဒါပေမဲ့ဟို
audio book ဆိုတော့ဒ
ီ audio book ဆိုတော့
အတန်းနဲ့သူကဖတ
်စာအုပ်ဖတ်ပြရတဲ့ဟာလည်းရှိပါတယ်ဒါပေမဲ့သူကတော့ဇနဝင်ဝတ္ထုတွေအရှိကြီးကိုအပိုင်းလိုက်ဖတ်ပြတာပေါ့နော်ဒါပေမဲ့ညီမတို့ဒါကိုသုံးသိပ်ပြီးတော့တဲ့လို့မထင်သေးပါဘူး Spotify ကတခြားဟာတွေအကုန်ဆင်းပြပါတယ်ဒါပေမဲ့ podcast အမျိုးအစားက တခြားနေရာတွေလောက်မစုံတဲ့အတွက်သူတို့ခုတည်းကိုပဲအားကိုးလို့မရသေးဘူးလို့ထင်တယ်။နောက်ပိုင်းကျတော့မှသူတခြားကုမ္ပဏီတခြားဝန်ဆောင်မှုတွေနဲ့ဖက်ဆက်ပြီးတော့လုပ်မယ်ဆိုရင်တော့ဒီလိုဖက်ပြတဲ့စာအုပ်တွေနဲ့ဆိုပြီးတော့သုံးဝင်မယ်လို့ထင်ပါတယ
်။လက်ရှိရှိနေတဲ့ online music streaming ဝန်ဆောင်မှုတွေမှာနားထောင်နေတဲ့သူတွေကအနည်းနဲ့အများအတူတူပါပဲ။ဒါကြောင့်ပိုထူးရဲ့ဝန်ဆောင်မှုပေးနိုင်ဖို့ Spotify ကပေါ့ဒ်ကတ်လုပ်ငန်း၃ခုကိုဒေါ်လာတန်း300လောက်အကုန်ခံပြီးတော့မကြာခင်ကပဲဝယ်ခဲ့ပါတယ်။ဂီတာမဟုတ်တဲ့တခြားအတန်ထွက်ဝင်ဆောင်မှုတွေအတွက်ဒီနှစ်ထဲမှာဒေါ်လာတန်း500အကုန်ခံဖို့အစီအစဉ်ရှိတယ်လို့ Spotify ကကြေညာထားလာပါ Spotify ဝင်ဆောင်မှုကိုအသုံးအများဆုံးကဥရောပပြည်ရင်မြောက်အမေရိကမှာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာ2019ခုနှစ် February လမှာဝင်ဆောင်မှုစခဲ့ပြီးတပတ်ထဲမှာပဲသုံးဖို့မှတ်ပုံတင်တဲ့သူကတစ်တန်းရှိခဲ့တယ်လို့ Spotify ကပြောပါတယ်အခုဆိုရင်အိန္ဒိယမှာသုံးတဲ့သူနှစ်တန်းအထိရှိနေပါတယ်Spotify လုပ်ငန်းအစပိုင်းကတော့အမှုပညာဖန်တီးသူတွေကိုမူပိုင်ခွင့်မပေးတဲ့အတွက်ပြဿနာတွေရှိခဲ့ပေမယ့်နောက်ပိုင်းမှာတော့အမှုပညာရှင်တွေဂီတာထုတ်လုပ်သူတွေနဲ့မူပိုင်ခွင့်အတွက်တိုက်ရိုက်သဘောတူညီမှုတွေရအောင်ယူနိုင်ခဲ့ပါတယ်။ Universal Music, Sony Music, Warner Music တို့လိုဂီတာလုပ်ငန်းကြီးတွေနဲ့နောက်ထပ်သဘောတူညီမှုတွေရအောင်ညှိနှိုင်းနေတယ်လို့လည်း Financial Times သတင်းစာဆောင်းပါးမှာဖော်ပြပါတယ်။အခုလိုကိစ္စတွေအပါအဝင်နားထောင်သူတွေအတွက်လဲကူအောင်လုပ်ပေးထားတာကလည်း music streaming လုပ်ငန်းရဲ့အသာချက်တစ်ခုဖြစ်ပါတယ်။အခုနှစ်ဒုတိယလေးလပတ်အကုန်ဆိုရင်နားဆင်ခြင်းမပေးဘဲ Spotify နားဆင်သူ222တန်းကနေ228တန်းအထိတိုးလာနိုင်တယ်လို့$10နီးပါးနားဆင်ခြင်းပေးပြီးနားထောင်သူကလည်း150တန်းကနေ1,110လောက်အထိတိုးလာနိုင်တယ်လို့ Spotify ကုမ္ပဏီကထပ်ဆိုင်ထားပါတယ်ရှင်။